မြန်မာနိုင်ငံတွင်အထမလက်ရမည်တင်ဆက်ခံရမှုတောင်သူလက်သမားတွေတရားစွဲဆိုခံရမှုစတဲ့ချိုးဖောက်ခံရတဲ့လက်သမားအခွင့်အရေးတွေကိုတောင်းဆိုဖြည့်ရှင်းနိုင်ဖို့တောင်သူလက်သမားတို့ကိုကိုးစားပြုတဲ့တောင်သူလက်သမားတမကအဖွဲ့အများဆုံးဖွဲ့စည်းနိုင်ဖို့အရေးကြီးတယ်လို့လွှတ်တော်တောင်သူလက်သမားရေးဆောင်ရွက်နေတဲ့ကော်မရှင်တာဝန်ရှိသူကတိုက်တွန်းပြောဆိုပါတယ်။ဒီကနေ့မှပဲပြည်내တိုင်းအသီးသီးမှာလက်သမားတမကအဖွဲ့တွေပေါင်းစည်းပြီးမြန်မာနိုင်ငံတောင်သူလက်သမားတမကဗဟိုကိုတည်ဆဲဥပဒေနဲ့အညီတရားဝင်မှတ်ပုံတင်နိုင်ဖို့အတွက်တမကဗဟိုကိုတရားဝင်ဖွဲ့စည်းလိုက်ကြပါတယ်။အပြည့်အစုံကိုတော့မတ်စုမွန်ကစူးစီးတင်ပြထားပါတယ်ရှင
်။စိုက်ပျိုးရေးနိုင်ငံဖြစ်တဲ့မြန်မာနိုင်ငံမှာတောင်သူလက်သမားတွေရဲ့နှိမ့်ကျနေစေလူမှုဘဝတွေကိုမြင့်တင်နိုင်ဖို့နဲ့လက်သမားအကျိုးစီးပွားကာဝယ်ဆောင်ရှောက်ဖို့နောက်တောင်သူလက်သမားတွေကိုယ်ရပိုင်ခွင့်တွေကိုကိုယ်တိုင်တောင်းဆိုနိုင်မှုအတွက်တောင်သူလက်သမားတို့ကိုကိုစားပြုတဲ့အဖွဲ့တရားဝင်ရှိဖို့ကတိတ်အရေးကြီးတယ်လို့မြေယာသိမ်းဆည်းခံရမှုတွေကိုဖော်ထုတ်ပေးနေတဲ့လွှတ်တော်တွင်ကကော်မရှင်တာဝန်ရှိသူလည်းဖြစ်တောင်သူလက်သမားတွေရဲ့အရေးဆောင်ရွက်နေတဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်တဦးလည်းဖြစ်တဲ့ဥဖေတန်းကအခုလိုပြောပါတယ
်။တမန်ကလုံးရဲ့သမားတမကနော်ဒီငယ်လေးတိုင်းရသားကြီးအလိုက်ပြီးတော့တမန်ကလုံးရဲ့သမားတမကကိုကျွန်တော်တို့ဆွေးဖို့အောင်တော်တော့ကိုအရေးကြီးပါတယ်။ဘာလို့လဲဆိုတော့လက်သမားတွေကကျွန်တော်နိုင်ငံရဲ့ခေါ်ဆရာကနူးခန့်ချတဲ့လက်သမားတွေကတစုတစုရဲ့စုစုရဲ့တမကလိုမျိုးအဖွဲ့အစည်းတစ်ခုပူးပေါင်းမယ်ဆိုရင်အဲ့ဒီတမကရဲ့နောက်မှာအဲ့ဒီအဖွဲ့အစည်းရဲ့နောက်မှာလက်သမားတွေအလုံးကိုစုပေါင်းမှုယူဆိုရင်တော့ဘယ်အစိုးရဖြစ်ဖြစ်အဲ့ဒီလက်သမားကိုပမာမခန့်လို့လို့မရတော့ဘူးခုနကလို့လက်သမားရဲ့အားကိုလက်သမားကရိုက်ယူတတ်ဖို့လိုပါတယ်ဒါကြောင့်တနိုင်ငံလုံးရှိတဲ့လက်သမားတွေအလားတခုနောက်ဖက်ချီဖက်ချီပြီးတော့ကျွန်တော်တို့ဒီနိုင်ငံတော်အစိုးရကိုပြားပေးဖို့လိုပါတယ
်ဒါအပြင်လက်သမားတွေအနေနဲ့မြေယာဥပဒေပိုင်းဆိုင်ရာနဲ့လက်သမားအခွင့်အရေးတွေကိုနားလည်သိရှိဖို့လိုအပ်တယ်လို့လည်းဥဖေတန်းကပြောပါတယ
်အားနည်းချက်တွေမှာရှိလေဆိုရင်တော့လက်သမားတွေမှာဒီအထောက်အထားတွေလက်ထဲမှာမရှိရဘဲလုံခြုံရေးတွေမှာဒါမှမဟုတ်မြေပိတ်နေတဲ့တွေကြတော့လက်ထဲမှာအထောက်အထားတွေကိုဒီလိုမှကြည့်ရတယ်ဒါမဲ့ကျွန်တော်ကလက်ရှိလက်ငုတ်ကျွန်တော်ကမူလလက်ငုတ်ကိုကျွန်တော်တို့ကော်မရှင်တွေကတော့ပို့ပြီးတော့ပြည့်စိုက်ပါတယ
်လက်သမားတွေဟာအထမလဲရမြေသိသိခံရမှုတွေကိုကြုံနေုံနေမကပဲမြေယာသိမ်းခံရတဲ့လက်သမားတွေကသူတို့ရဲ့လက်ရမြေတွေပြန်ဝင်ပြီးတော့ထွန်ရက်ဆိုင်ပြိုးတဲ့အခါပိုင်နဲ့ကျူးလွန်မှုဝိတရားနှောက်ယှက်မှုစတဲ့တရားစွဲဆိုမှုတွေနဲ့ရင်ဆိုင်နေရတာလည်းဖြစ်ပါတယ်။မြန်မာနိုင်ငံတွင်းတောင်သူလက်သမားတမကတွေဖွဲ့စည်းနိုင်ရေးလိုက်လံဆောင်ရွက်ပေးနေတဲ့လက်သမားရေးလှုပ်ရှားသူမဆုစုတွေကတောင်သူလက်သမားတွေလက်ရှိရင်ဆိုင်နေရတဲ့အခက်အခဲပြဿနာတွေကိုအခုလိုရှင်းပြပါတယ်။လောလောဆ
ယ်ပေါ့နော်။သူတို့မြို့နယ်ကြီးကြီးမှာပေါ့နော်။အဓိကလေးလေးဖွန်လေးနဲ့ဖွန်လေးနဲ့တရားစွဲထားတဲ့ရှိရဲ့လက်ရမြေတွေကိုသိမ်းထားတာပေါ့နော်။တရားမျှတစွာနဲ့ရှင်းဆောင်ရဲ့ပြင်ဖို့မရှိသေးတာရှိတယ်။အခုလယ်သမားတွေပတ်ရွေးစေးဒီကိုဖြည့်တဲ့အခါမှာလည်းဒီအခုမိုးရင်းချီမြေပြန်ဆက်တာလေးမဟုတ်ခဲနဲ့နှစ်စစ်စီနိုင်ပေးနဲ့အဲချီးဖို့တဲ့တော့ပေါ့နော်။ဒီလေယာသုံးဆက်ပစ္စည်းတွေကိုအစိုးရနေပြီးတော့ပေါ့အရေးကြပေးတဲ့ဆိုရင်လည်းလယ်သမားစစ်စစ်လည်းတဲတွေမရောက်ခဲနဲ့ပေါ့နော်။မြို့နယ်အထွေထွေအုပ်တွေနဲ့ရပ်ကွက်အထွေထွေအဆိုရေးမှုတွေနဲ့အကြောင်းပေါင်းတင်နေပေါ့နော်။ဒီလိုပတ်စံရှိတဲ့လုပ်ငန်းတွေလက်ထဲကိုပဲရောက်သွားတယ်။ဒီနိုင်ငံတော်ကနေပြီးတော့ပေါ့နော်။ဒီဆက်တွေကိုအရေးလယ်သမားစစ်စစ်တွေလက်ထဲကိုရောက်အောင်ပေါ့နော်။ဒီအစိုးရအနေနဲ့လည်းတာဝန်ယူဆောင်ရွက်ဖို့ရယ်ဒီခါလာရတောင်းဝင်မဲ့မှုတွေကြောင့်တောင်းဆိုနေရတယ်လို့ဖြစ်နေတယ်။အဲ့ဒီဥစ္စာကြီးအများဆုံးအခက်အခဲတိုင်းနဲ့ပြည်နယ်မှာပေါ်ပေါက်နေတယ်
အခုလိုလယ်သမားတွေကြုံနေရတဲ့အခက်အခဲတွေမပြေလည်မှုတွေကိုအစိုးရဌာနတွေအပြင်လွှတ်တော်နဲ့ပါတရားဝင်ရင်ဆိုင်ဖြေရှင်းနိုင်မှုအရေးပြည်내နဲ့တိုင်းအသီးသီးကတောင်သူလယ်သမားတမကအဖွဲ့တွေပေါင်းစည်းပြီးတော့တမကဗဟိုကိုမတ်လ22ရက်နေ့ရန်ကုန်မှာတရားဝင်ဖွဲ့စည်းလိုက်ကြပါတယ်မြန်မာနိုင်ငံတောင်သူလယ်သမားတမကဗဟိုကိုတည်ဆဲဥပဒေနဲ့အညီတရားဝင်မှတ်ပုံတင်နိုင်မှုအတွက်ကိုလည်းဆက်လက်ဆောင်ရွက်သွားမှာဖြစ်တယ်လို့တောင်သူလယ်သမားတမကဗဟိုရဲ့ဥက္ကဋ္ဌအဖြစ်တာဝန်ယူလိုက်တဲ့မတ်စုစုတွေကပြောပါတယ
်ဒီလိုလုံးမဆောင်ထွက်ပြီးတော့နေပြီးတော့ပေါ့နော်အမားတို့ဒီခွဲစည်းကိုမူချမ်းနေတောင်မတ်တမကကိုပေါ့နော်လိုကိုပါရေးထားတယ်အရောင်ကဘာကြောင့်ဒီအရောင်ကတော့အလံပေါ့နော်အလံကိုဘာကိုစားပြီထားတယ်ဆိုတာမျိုးလုပ်ငန်းအဖြစ်ကြီးပေါ့နော်ဒီအခန်းရှိခန်းအနေနဲ့အမားတို့ကဒီခွဲစည်းကိုမူချမ်းကိုဆွဲတယ်မူချမ်းကိုဆွဲပြီးတော့20နှစ်ရဲ့နေ့မှာတိုင်းနဲ့ဒီနယ်ပြည်ပြည်ဆက်တာနဲ့တောင်မတ်တမကခေါင်းဆောင်ပြီးနဲ့ခွဲစည်းကိုမူချမ်းကိုဘယ်ဟာတွေပြင်ပြင်နဲ့ဘယ်ဟာတွေကိုပေါ့ဟုတ်ကဲ့ဒီကံလို့ရင်းနဲ့အစိမ့်နဲ့ဆွေးနွေးတယ်ဆွေးနွေးပြီးတော့လယ်သမားတွေရဲ့အားလုံးရဲ့သဘောဆိုချင်အပြင်းစင်ပြရာရှိတာတွေကိုပြင်ဆင်တယ်ပြင်ဆင်ပြီးတော့ဒီအားလုံးပေါ့နော်ဆော့ဂျီဘုံမူကန်းကိုအပြည့်ထုတ်လိုက်တယ်ဒီကျေဒီနေ့မနေ့မှဒီအလုပ်မှုဆောင်အဖွဲ့ဝင်32ယောက်ကိုဘူလုံးမှုဆောင်အဖြစ်ပေါ့နော်ရွေးချယ်တယ်
တောင်သူလယ်သမားအကျိုးစီးပွားကာကွယ်ရေးနဲ့မြင့်တင်ရေးဥပဒေကိုတမရကလက်မှတ်ရေးထိုးပြထမ်းပြီးဖြစ်ပေမဲ့ထည့်သွင်းရန်ကြံရှိနေသေးတဲ့ဤဥပဒေထဲမှာတောင်သူလယ်သမားတွေရဲ့အကျိုးစီးပွားမြင့်တင်ရေးအတွက်အဓိကလိုအပ်တဲ့စိုက်ပျိုးခြင်းငွေရင်းနှီးမှတည်မှုအပါအဝင်တဘာဝဘေးအန္တရာယ်ကြုံကြိုက်လာတဲ့အခါမှာလယ်သမားတွေရင်ဆိုင်ရမယ့်အခက်အခဲတွေပြေလည်နိုင်မှုအပါအဝင် လက်ရှိတရားရင်ဆိုင်နေရာဆဲတောင်သူလယ်သမားတွေအတွက်ပါအမှန်တကယ်ဥပဒေပိုင်းဆိုင်ရာအကျိုးစီးပွားကိုကာကွယ်နိုင်မှုအရေးတောင်သူလယ်သမားတွေဘက်ကတောင်းဆိုနေကြတာလည်းဖြစ်ပါတယ်ရှင်။